ဒီကနေ့ကြောက်တော်မြို့ပေါ်ကလူငယ်တွေစုပေါင်းပြီးတလူရှောင်းစရိုင်းကိုင်းစတဲ့ကြွေရတွေမှာရှိနေတဲ့ဆက်ပေးဒုက္ခသည်တွေစီကိုစာနာရိတ်ခါအကူအညီတွေပေးဖို့တွားရကြရမှာတက်မတော်ကတားမြစ်ခဲ့တာကြောင့်ပြန်လာကြရတယ်လို့သိရပါတယ်။အဲ့ဒီအဖွဲ့ထဲမှာပါဝင်တဲ့လူငယ်တို့ဖြစ်တဲ့ကိုမျိုးအေးကျော်ကအခုလိုပြောပါတယ
်။ကျွန်တော်တို့အကုန်လုံးနာမည်ရဲ့မေဘုံဒေနမည်ရဲ့အသက်ရဲ့အကုန်လုံးနေရာလိပ်စာအပြည့်စုံရဲ့ယူပြီးမှကျွန်တော်တို့ကိုမင်းတို့အပေါ်တော်လို့မရဘူးငါတို့တာဝန်မယူဘူးအဲ့လိုပြောပါတယ်။ကျွန်တော်ပြင်လာပြီးတော့ကျွန်တော်မှပါလာတဲ့ထောက်ပံ့ရေး PC တွေကိုကယ်ဆောင်မှာပြီးထားခဲ့ပါတယ်
။တောင်မင်းကလာကြီးရွာမှာစကန်းရှာနေတဲ့မြန်မာတပ်မတော်သားတွေကကူညီကယ်ဆယ်ရေးသွားသူတွေကိုအရှိန်2နာရီလောက်ကြာအောင်စစ်ဆေးမေးမြန်းတာတွေလုပ်ဆောင်ပြီးအထက်ညွှန်ကြားချက်အရဆိုပြီးတော့တားမြစ်ခဲ့တာလို့ဆိုပါတယ်။ဒေသခံတွေအနေနဲ့လည်းရဲတပ်ဖွဲ့ရဲ့ထောက်ခံချက်ပါရှိမှသာတောင်မင်းကလာကြီးရွာကနေအထက်ပိုင်းကြီးရွာတွေစီကိုတွားခွင့်ရကြတယ်လို့လည်းကြောက်တော်မြို့နယ်ရခိုင်မျိုးသားပါတီရဲ့အလို့မှုဆောင်တူဖြစ်တဲ့ဥမောင်ကျော်သားကပြောပါတယ်။
တော့တက္ကတားမြစ်တဲ့ဟာကတော့သူတို့ကဒီရိတ်ခပျက်စီးတွေနဲ့တော်တော်များဘူးလုံချိုးရဲကကျွန်တော်တို့ကဒီတားထားတာပဲဖြစ်တယ်ဆိုပြီးတော့အဲ့ဒီလောက်ပဲကျွန်တော်တို့ပြောပါတယ်သူတို့ကကျွန်တော်တို့ဒီကန်ဆောက်ဖက်ကနေပြီးတော့အပေါ်ပိုင်းတက်မယ်ဆိုလို့ရှိရင်လေဒီရေးစခန်းကထောက်ခံချက်ပါပြီးမှသူတို့ကလွတ်တယ်ကျွန်တော်ကနေလေပိုင်းတောင်ဒီလောက်ကျွန်တော်တို့ကတင်းကျပ်ထားတယ်ဆိုလို့ရှိရင်ညနေပိုင်းကျန်းမာရေးတွေပါတယ်ဖြစ်လာလို့ရှိရင်လေဒီအခက်အခဲတွေကတော့အများကြီးကြုံလာနိုင်တာပေါ့နော်အဲ့ဒီအပေါ်မှာရှိတဲ့ဒီပြည်သူတွေအနေနဲ့ပေါ့အဲ့ဒါတော့ကျွန်တော်တို့ကတော့စိုးရင်မိမှာ
မြန်မာတပ်မတော်ကကုညင်ကယ်ဆယ်ရေးအဖွဲ့ရဲ့အပြင်ဒေသခံတွေတည်ယူလာတဲ့ဆန်နဲ့စာနာရိတ်ခါတွေကိုလည်းတည်ယူခွင့်ပိတ်ပင်ထားတယ်လို့ဒေသခံတွေကပြောပါတယ်တပ်မတော်ကရိတ်ခါဖြတ်တောက်တာတွေလုပ်နေတဲ့အတွက်ရိုးရှောင်းဖျားဒေသမှာရှိနေတဲ့ဒေသခံတွေအောက်ဘက်ပိုင်းကြီးရွာတွေစီကိုစစ်ပေးဒုက္ခသည်တွေအဖြစ်နဲ့တင်းချောင်ရမယ့်အခြေအနေဖြစ်နေတယ်လို့လည်းသလူရှောင်းရွာကန်တို့ကပြောပါတယ
်ဒီနေ့နေ့လည်ကဟိုခမောင်းကားဆိုလို့ရှိရင်ဒီမှာသမင်းချဲစရာမရှိလို့သူတို့လူတွေရဆန်တရားတဲ့အုပ်စာတဲ့ဟာကိုငါနေချက်စရာမရှိဘူးဆိုပြီးသူတို့အချို့အချို့ပြပြတာတော့ဆန်ကမတည်ရဘူးလို့ပြောလို့သူတို့ဘာမှမတည်ပြီးပြန်တည်ရတယ်လို့ပြောတယ်။မိခါတွေမတည်ရဘူးဆိုတော့ရွာကတနေ့တာတနေ့ဝင်ရတဲ့လူတွေကမိခါမရှိလို့ရှိရင်ဟိုဒုက္ခတွေဖြစ်နေအောက်ကိုဆင်းရဲမဲ့ပုံစံမျိုးဖြစ်နေတယ်အခု
။မြမတက်မတော်အနေနဲ့အခုလိုလှုပ်ဆန်တာဟာရိုးရှောင်းပြဒေသမှာရှိတဲ့ရခိုင်တက်မတော်အေးအေးကိုမိခါဖြစ်တော့ဖို့ဆံရွက်တဲ့သဘောဖြစ်တယ်လို့လည်းဒေသခံတွေကပြောကြပါတယ်။ဒါပေမဲ့ဒီအချက်နဲ့ပတ်သက်ပြီးတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကို RFA ကဆက်သွယ်ပေးမယ်ဆက်သွယ်လို့မရခဲ့ပါဘူးကြောက်တော်မျိုးနဲ့အုပ်ချုပ်ရေးမှူးဦးတီဟာဇော်ကတော့တိုက်ပွဲဖြစ်ပွားနေတဲ့နေရာတွေမှာမှောင်ရင်ပြစ်ခတ်တာတွေမရှိရအောင်တက်မတော်ကဆောင်ရွက်တဲ့သဘောလိုယူဆကြောင်းပြောပါတယ
်အခုဒါကျွန်တော်တို့เนาะဒီလိုဒီနေရာတွေမှာเนาะလောလောဆယ်တိုက်ပွဲဖြစ်နေတဲ့နေရာတွေဖြစ်တဲ့ကကြတော့တက်မတော်ဘိုင်းအနေနဲ့လည်းတကယ်လို့ဟလာမှောင်ရင်ပြီးတော့မှဖြစ်တာမျိုးတွေမရှိအောင်တော့သူတို့ကာကွယ်နေတဲ့အနေထားမျိုးဖြစ်လိမ့်မယ်ထင်ပါတယ်เนาะဒါမဲ့လို့တခုရှိတော့ခက်ခဲရှိတယ်ဆိုကျွန်တော်ပြောလို့ရပါတယ်ခက်ခဲပြရှိတယ်ဆိုလို့ရှိရင်တက်ဆိုင်ရာအုပ်ချုပ်ရေးမှူးပြောရင်အုပ်ချုပ်ရေးမှူးကျွန်တော်အကြောင်းကြားမယ်အကြောင်းကြားလို့ရှိရင်ကျွန်တော်တက်ဆိုင်ရာဌာနနဲ့ကျွန်တော်ချိတ်ဆက်ပြီးတော့မှเนาะသူတို့ရဲ့အခြေအနေအဆင်ပြေအောင်ကျွန်တော်ဆောင်ရွက်ပြီးမှာဟု
တ်ဒေတာကန်နေဘက်ကကျန်းမာရေးနဲ့အခြားအခက်အခဲတွေကြုံလာမယ်ဆိုရင်တက်ဆိုင်ရာကြီးရွာအုပ်ချုပ်ရေးမှူးတွေကနေတဆင်ဆက်သွယ်ပြီးဆောင်ရွက်ပေးမယ်လို့လည်းမြို့နယ်အုပ်ချုပ်ရေးမှူးကပြောပါတယ်ကြောက်တော်မြို့နယ်ရိုးရှောင်းပြားဒေတာမှာမြမတက်မတော်နဲ့ရခိုင်တက်မတော်အေအေတို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်အောက်ဘက်ပိုင်းကြေးရွာတွေစီကိုထွက်ပြေးတင်းချောင်လာသူအရေအတွက်ဟာတနေ့ထက်တနေ့ပိုများလာနေပါတယ်ဒီနေ့ညနေပိုင်းအထိကန်ဆောက်ကြေးရွာမှာလူဦးရေ300ကျော်တောင်မင်းကလာကြေးရွာမှာလူဦးရေ900ကျော်တလူရှောင်းကြေးရွာမှာလူဦးရေ80ကျော်နဲ့ငဆရိုင်းကကြေးရွာမှာလူဦးရေ120ကျော်အထိရှိနေပြီလို့ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကပြောပါတယ်ခင်ဗျာ